USAID American နိုင်ငံတကာဖွံ့ဖြိုးမှု agency နဲ့ American ASEAN Business Council တို့ပူးပေါင်းပြီးမြန်မာနိုင်ငံမှာရှိတဲ့ SMEs လို့ခေါ်တဲ့အငယ်စားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကို Global Supply Chain ကမ္ဘာကုန်ပစ္စည်းထောက်ပို့ရေးစီးဆင်းမှုဂွင်းဆက်ထဲချိတ်ဆက်နိုင်အောင်ပံ့ပိုးကူညီတဲ့အနေနဲ့ပနမအဆင့်အလို့ယုံဆွေးနွေးပွဲတရားအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာ USASEAN Business Council ရဲ့ညွှန်ကြားမှုကပြောပါတယ်။ဒီအလို့ယုံဆွေးနွေးပွဲကိုတက်ရောက်လာခဲ့တဲ့မြန်မာလုပ်ငန်းရှင်တွေကလည်း2015ခုနှစ်မှာအာဆီယံလူမှုအတိုင်းအဝိုင်းစီးပွားရေးအတိုင်းအဝိုင်းအကောင့်ထဲပေါ်လာတာနဲ့မျှ Global Supply Chain မှာပါဝင်နိုင်ဖို့အရေးကြီးတဲ့အကြောင်းသဘောပေါက်လာကြတာတွေ့ရတယ်လို့ UMFCCI အမှုဆောင်တဦးကလည်းပြောပါတယ်။အပြည့်အစုံကိုဒေါက်ခင်စိုးဝင်းကပြောပြပေးမှာပါရှင်။
ကောင်းပါပြီရှင်မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်ထွန်းနေသလိုအာဆီယံအသင်းကိုအလှည့်ကျဥက္ကဋ္ဌအနေနဲ့တာဝန်ယူနေတဲ့အချိန်မှာ American ASEAN Business Council ကနေ USAID American နိုင်ငံတကာဖွံ့ဖြိုးမှု agency နဲ့ပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံက SME လို့ခေါ်တဲ့အငယ်စားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုပံ့ပိုးကူညီနေတာဖြစ်တယ်လို့ US ASEAN Business Council ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Anthony Nelson ကအခုလိုပြောပါတယ်
။ Myanmar is the 6th ASEAN country that we've had an SME in, so we've had more than
American ASEAN Business Council နဲ့ ASEAN ဒေသအတွင်းနိုင်ငံတွေမှာဒီလိုအသေးစားနဲ့အလတ်စားစီးပွားရေးပညာပေးလုပ်ငန်းတွေလှုပ်လာတာမြန်မာနိုင်ငံဟာ7မမြောက်နိုင်ငံဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဒီစီဇန်အတွက်အာဆီယံဒေသအတွင်းကကုမ္ပဏီပေါင်း1000ကျော်ပါဝင်လာတာတွေ့ရပါတယ်။မြန်မာနိုင်ငံကတော့ကုမ္ပဏီတွေကိုကိုစားပြုတဲ့ကိုယ်စားလှယ်250ကျော်လောက်ပါဝင်တက်ရောက်နေတာတွေ့ရပါတယ်
။ဒီကနေ့ကျင်းပတဲ့အလုပ်ယုံဆွေးနွေးပွဲမှာဥဆောင်ပင်နိုင်ဆွေးနွေးခဲ့သူ UMFCCI မြန်မာနိုင်ငံကုန်သည်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဘို့အလုပ်မှုဆောင်ဖွဲ့ဝင်ဒေါက်တာအောင်သိန်းကတော့အဓိကဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။
ကျွန်တော်တို့ဒီနေ့ဆွေးနွေးတာကတော့အဓိကတော့ international supply chain နဲ့ချိတ်ဆက်နိုင်မှုဆိုတဲ့အခါကျတော့ကုန်ကြမ်းပစ္စည်းအနေနဲ့မဟုတ်ဘဲနဲ့ဒီ semi finished အနေနဲ့ကျွန်တော်တို့ကသစိတ်သတိသာထုတ်လုပ်ပြီးတဲ့ကုန်ကြောပစ္စည်းအနေနဲ့တချို့အဓိကတော့ဒီကျွန်တော်ကုန်ထုတ်လုပ်မှုလုပ်ငန်းဆိုရင် parts and components တွေလို့ခေါ်ပါတယ်ကျွန်တော်တို့လုပ်ငန်းကြီးတွေကလိုအပ်တဲ့ parts and components တွေကိုကျွန်တော်တို့နိုင်ငံမှာထုတ်လုပ်ပြီးတော့သူတို့လိုချင်တဲ့ဒါကိုဖေးပို့ပြီးတော့သူတို့ပုံမှန်အပီးစီးတက်ဆင်ပြီးတော့ကုန်ကြောအဖြစ်ဒါနိုင်ငံတကာဈေးကွက်ကိုတင်ပို့ရောင်းချနိုင်အောင်ဆိုပြီးတော့ဆောင်ရွက်တဲ့အပိုင်းဖြစ်ပါတယ် semi process or semi finished product တွေကိုရည်ရွယ်တာပါဟုတ်ကဲ့
ဒီအလုပ်ရုံစင်တွေဝဲအပေါ်ပါဝင်တက်ရောက်သူတွေရဲ့တုံ့ပြန်မှုကိုတော့ US ASEAN Business Council ရဲ့ညွှန်ကြားရေးမှူး Anthony Nelson ကအခုလိုသုံးသပ်လိုက်ပါတယ
် Well so far it's been very positive we've got the presentations so
အခုတရားသလောက်တော့တော်လေးစိတ်ဝင်စားလာတွေ့ရပါတယ်။တိတိကျကျဆွေးနွေးနိုင်တာမရှိသေးပေမဲ့နောက်ပိုင်းအမေးပြေလောက်ကြတဲ့အခါသူတို့ဘာတွေလိုအပ်နေသလဲ။ဘလို့အကြောင်းအရာတွေကသူတို့အတွက်အကျိုးရှိမလဲဆိုတာကိုဆွေးနွေးကြမှာပါ။ဒီနေ့လုပ်တဲ့ workshop မှာကျွန်တော်တို့စီစဉ်ထားတဲ့ခန့်မှန်းထားတဲ့ဥယျာဉ်ထက်လူတရားကျော်လာတတ်တာကိုကြည်ကျင်းအဖြစ်စိတ်ဝင်စားမှုအတိုင်းအတာကိုမှန်းဆလို့ရပါတယ်
။ဒီလုပ်ရုံဆွေးနွေးပွဲရဲ့အဓိကရည်မှန်းချက်ဖြစ်တဲ့မြန်မာနိုင်ငံကလုပ်ငန်းရှင်တွေ Global Supply Chain လို့ခေါ်တဲ့ကမ္ဘာကုန်ပစ္စည်းထောက်ပို့ရေးစီးပွားမှုဂွင်းဆက်ထဲချိတ်ဆက်နိုင်မဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာအောင်သိန်းကအခုလိုရှင်းပြပါတယ်
။ဟုတ်လို့ဆရာကျွန်တော်တို့ကစလို့ရတာကတော့ဒီ electrical electronic parts ဆို automobile parts ဆိုဒီလိုမျိုးဟာကြီးနောက်ပြီးတော့ labor intensive ဖြစ်တဲ့ဟာမျိုးကြတော့ subcontracting basic နဲ့ကျွန်တော်တို့ဒီမှာဟိုအထည်ချုပ်တွေချုပ်တဲ့ပုံစံမျိုး footwear ဆိုတာကကျွန်တော်တို့ shoe တို့ပါတို့နောက်တော့ကျွန်တော်တို့ဒီ mobile phone တွေကင်မရာတွေအတွက်လိုတဲ့ optical lens တွေဒီမှာလာပြီးတော့ထုတ်လုပ်တာမျိုးပေါ့ကျွန်တော်တို့မှာရှိတဲ့ပေါ်ကြွေဝတဲ့ဈေးနှုန်းသက်သာတဲ့လုံသားအင်အားတူကိုအသုံးပြုပြီးတော့ပစ္စည်းတွေထုတ်လုပ်ပြီးတဲ့လုပ်ငန်းမျိုးဆိုလိုတာပါဟုတ်ကဲ့
ဒီလိုမျိုးအလုပ်ရုံဆွေးနွေးပွဲတွေပညာပေးအစီအစဉ်တွေနောက်ထပ်လုပ်ဖို့လိုအပ်တယ်လို့လည်းဒေါက်တာအောင်သိန်းကပြောပြပါတယ
်ဟုတ်ကဲ့လုပ်ဖို့လိုပါတယ်ဒီတော့မှလည်းကျွန်တော်တို့အထူးသဖြင့်မြန်မာ SME တွေက awareness ပို့ပြီးတော့သိလာတာပေါ့နော်အခုကျွန်တော်တို့ဒီမြန်မာနိုင်ငံကလည်းဒီဒီဘဝပြည်ပြင်ပြောင်းလဲလိုက်ပြီးနိုင်ငံရေးကလည်းကျွန်တော်တို့ဟလာပြောင်းလဲတိုးတက်လာပြီဆိုတဲ့အခါမှာကြတော့ဒီ2015မှာလည်း AEC လာတော့မယ်ဆိုတဲ့အခါမှာကျွန်တော်တို့ကဒီ regional supply chain တစ်ဆင့် global supply chain နဲ့ဝင်နိုင်ဖို့လိုတယ်ဆိုတာကိုဒီကနေ့ကျွန်တော်တို့ဒီတက်ရောက်လာတဲ့မြန်မာ SME တွေကောင်းကောင်းသိသွားပါပြီခင်ဗျာ
SME ကိုအငယ်စားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုရဲ့အခြေခံအုတ်မြစ်တွေဖြစ်တဲ့အကြောင်း American Soya Nine, Yamabima, Logan Queen Landry, Pandy, Dida Rin Siwa Ye Taiwai Nego, Winsan Nayone, Lungarine, Mutamiri, Sasang Ye Mima Yedre Kunibu, Tanitan Chama Tare Jow, American Dayoye, Digne Tobiane, Jinja Jemma, Popia Tavare, Digne Jimbare, Loyon Suni Webu, Procter and Gamble Company, UPS, USAID, HP, Hewlett Packard, Baker and McKenzie, Sare, American Poesi Rene Community Re, Yamanangan Becaro, UMFCCI, Yamanangan Kone Yimianis, Semulemu Lungan Shimia Atinjo, MWEA, Yaman Mutmi Swansam Shimia Apwe, MCC, Yaman Computer Company Ne, Semu Winji Tanaro, Puwang Season Get Up to Parishim.